စင်တော်ဝင်းမြမာမြန်မာနိုင်ငံအခုရွေးကောက်ပွဲအပြီးလူစုလူဝေးဆက်ရှိနေတဲ့အပေါ်ကိုဗစ်ကူးစက်မှုအန္တရာယ်ကြီးကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်လိုက်ပြီးကျန်းမာရေးဝန်ထမ်းတွေကြားမှာလည်းဒီကူးစက်မှုများလာမှာကိုစိုးရိမ်နေကြပါတယ်။လက်ရှိကူးစက်မှုအခြေအနေနဲ့ဖြစ်လာနိုင်ခြေတွေနောက်ပြင်ဆင်ထားမှုတွေကိုရန်ကုန်ဆေးရုံကြီးရေးပေါ်ဌာနမှူးပမောခဒေါက်တာမမောဦးကိုမေးထားပါတယ
်။ကျွန်တော်လောလောဆယ်တော့ကိုဗစ်ကူးစက်မှုနှုန်းရဲ့သဘောတရားရန်ကုန်အနေနဲ့ဖြစ်ရကြောအဲ့မှာပြန်ပြီးတော့နှစ်ရက်သက်တမ်းရှိနေပြီပြန်တက်လာတာကိုတွေ့ရတယ်။ဒါတော့မှပဲဒီဥစ္စာရွေးကောက်ပွဲမတိုင်ခင်တည်းကကုသပေးတာလူလိုသတ်မှတ်လို့တော့ရတယ်။ရွေးကောက်ပွဲပြုလုပ်နေတဲ့အချိန်မှလည်းပဲလေးလာရတဲ့နောက်မဲယုံတွေအားလုံးကလည်းစနစ်တကျတော့ပြင်ဆင်လာတာမှန်တယ်။ပြည်သူလူထုရဲ့လိုက်နာမှုအားနဲ့မဲယုံတွေကိုရောက်ရင်တော့စနစ်တကျရှိတယ်။ဆေးမဲ့ပါတီမလို့အပြင်မှာတန်းစီပြီးစောင့်နေရတဲ့လူတွေမီဒီယာတွေမှာတွေ့ရတဲ့ပုံတွေကိုကြည့်ရတာကိုကိုယ်ကိုယ်တိုင်ဂျုံတွေ့ရတာကိုမကူပေါင်းပြီးပြောမယ်ဆိုရင်တော့မဲယုံပြင်ပမှာရှိနေတဲ့လူအုပ်ကတော့တနည်းကြောင့်မရှိဘူးလို့ပဲပြောတယ်။အဲဒီအတွက်ကြောင့်ရွေးကောက်ပွဲပြီးတပတ်လောက်ကျော်တဲ့အချိန်မှာကုသမှုတွေသာထိခဲ့တယ်ဆိုရင်ထောင်ကျော်ပြန်တက်လာတယ်ဆိုရင်အဲဒီဟာရဲ့ကျိုးဆက်တို့ပဲသတ်မှတ်လို့ရပါမယ်။အဲ့ဒါကိုစိုးရိမ်နေတဲ့အတွက်ကြောင့်ဆေးရုံစည်းကမ်းတွေကလည်းပဲပြင်ဆင်ထားတယ်။အောက်ဆီဂျင်တွေတိုးတာလို့နေရာတွေကိုထပ်ပြီးတော့ချဲ့ရတာလို
့ဟုတ်ကဲ့ဆယ်အဲ့တော့အခုလိုဒီလူနာတွေအတွက်ဆေးရုံတွေမှာဒီကြိုးပြင်ထားနိုင်ဖို့လက်ရှိမှာရောဆေးရုံတည့်တဲ့လူနာတွေအနေထား
လက်ရှိလူနာရဲ့အရေးအတွက်ကတော့ဒီတိုင်းပဲဘလောက်စစ်လဲပေါ်မူတည်ပြီးတော့ပဲသွားတာပေါ့ဒါပေမဲ့ခုရပိုင်းအတွင်းလေးမှာတော့တအားကိုဆိုးတဲ့လူနာတွေနည်းနည်းနည်းတယ်ဒါပေမဲ့ ICU တွေကတော့လောလောဆယ်ပြည်နေတဲ့အခြေအနေမှာရှိတာပေါ့နော်ကျွန်တော်တို့ဘယ်တော့မှတော့ဒီလက်လို့နဲ့နေလို့မဖြစ်ဘူး။အများအပြင်းစင်နေရမယ့်အခြေအနေမှာရှိရ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာပြည်သူလူထုကသတိမချက်အောင်ဘာအကြံပေးတယ်လဲ
။ပြည်သူလူထုအနေနဲ့လည်းအဲ့ဒီဒီလက်လို့နဲ့နေလို့မဖြစ်ဘူးလို့ပြောကြတယ်။ဒီကောက်ဝေးပြီးသွားတာကိုဗစ်ပြီးသွားတာမဟုတ်ပါဘူး။ကျောင်းနဲ့အားလုံးကြီးအခြေညာထားတဲ့ stay home ကလာလို့မှလက်ကုံတီရှိတယ်ဆိုတော့အားလုံးသတိထားပြီးကျင်တယ်။လူတွေကလေအဝဲခံနေကြတဲ့လူတွေလည်းအများကြီးရှိတယ်။ဒါကြတော့ကျမိုင်းနာလောင်ကြီးခံတဲ့အခြေညာချက်ကိုသိချာကြည့်ရင်အဲ့ဒီရွေးကောက်ပွဲပြုလုပ်တော့နေတာလေးရဲ့ချွင်းချက်အနေနဲ့ခွင့်ပြုတယ်ဆိုရဲအပပါတယ်တကယ်ဆိုရင်တော့နော်အဲ့ဒီဥစ္စာကိုမေးလျော့တာလည်းရှိနိုင်တယ်လို့မတိကျုံညုံပြုတာလည်းဖြစ်နိုင်တယ်ကျွန်တော်မေးလျော့တဲ့လူတွေအတွက်တော့ဒီပေးလို့ရပါမယ်မတိကျုံညုံပြုတဲ့လူတွေအတွက်ကတားသီးရေးယူရမယ့်အခြေအနေမျိုးလို့တော့ကျုံလာမှာကိုကြောက်တယ်အဲ့လိုမျိုးလည်းမကြုံကျင်ဘူးကုသမှုတွေလည်းပဲမတက်စေချင်ဘူးဒါကြောင့်မလို့ဒီလိုမတိကျုံညုံပြုတော်သူများရှိခဲ့ရင်ကျမရေးစိုက်ဖက်ကနေပြီးတော့နောက်တစ်ချိန်မှာဝင်ပြီလာမယ့်ကိစ္စအတွက်ကြိုတင်ပြီးတော့ရှောင်ရှားပေးကြဖို့လည်းပြောလိုပါတယ်။တကယ်လို့သူတို့အကြောင်းဖြစ်ခဲ့ရင်သူတို့မတာဝန်ပြည့်ဝရှိပါတယ်။ဒါမှမဟုတ်လူစုလူဝေးပြုလုပ်ခြင်းကိုတားဆီးဖို့အတွက်တာဝန်ခံမဲ့လူတွေမှလည်းပဲတာဝန်ရှိတယ်။ကိုဗစ်ကာကွယ်လုပ်ငန်းတွေကိုဒီလူလူကနေပြန်ပြီးတော့လိုက်နိုင်စေခြင်းနဲ့တကယ်လို့များနောက်တစ်ပတ်အကျော်မှာအများကြီးသာပြန်တက်လာမယ်ဆိုရင်ဒီကတင်းကျက်တဲ့ဟာတွေလို့ဘုလူအလားလေးမျို
းဟုတ်ကဲ့ဆရာကြီးအခုကတော့ဒီအဖြစ်များနေတဲ့ရန်ကုန်အတွက်အဓိကစိုးရိမ်ရတဲ့ဘောပေါ့ဆရာနော်မြို့ကြီးတွေ
မြို့ကြီးတွေအတွက်ကိုစိုးရိမ်နေရန်ကုန်ကနေဒုတိယအဆင့်လူကြီးများတဲ့မန္တလေးလိုမြို့မျိုးကိုစိုးရိမ်နေဘာလို့လဲဆိုတော့လူကြီးများတဲ့နေရာတွေမှာကုသမှုကပိုပြီးတော့များလာရင်ပေါ့စတစ်ထွက်တဲ့လူနာရေအတွက်ကလည်းရုတ်တရက်ဆိုသလိုအများကြီးတက်လာတော့ကြောက်အဲ့ဒါမျိုးမဖြစ်အောင်လို့ဒါအုံးမမျက်ညာတွေမရှိတော့တဲ့အချိန်မှာလုပ်တဲ့အချိန်ရောက်နေပါပြီလို့ချက်ပေးရ
ဟုတ်ကဲ့ဆယ်ဒီနေရာမှာဒီစစ်နှုံးအနေထားရောတိုးမြင့်လှုပ်ဆောင်မှုအနေထားမျိုးရှိလားအရင်ရက်တည်းရောဒီစစ်နှုံး
ကိုတိုးမြင့်လှုပ်ဆောင်မှုအတွက်ကျွန်တော်ကျမကအားလုံးကြီးတာမတာဝန်ရှိတယ်စီစဉ်နေတာရှိတယ်အဲ့ဒီစီစဉ်နေနဲ့ဒီဘက်ကကုသပေးနိုင်တဲ့ isolation လုပ်ပေးနိုင်တဲ့အစီအစဉ်နဲ့တယ်လီဖြစ်အောင်လုပ်ရစီစဉ်နေတယ်ဟိုဘက်နဲ့ဒီဘက်နဲ့သဟဇာတာဖြစ်တယ်ဆိုတဲ့အခြေမျိုးကြရင်တော့ကျွန်တော် community testing လုပ်ပြီးတော့အားလုံးကိုမြန်သုံးခွဲနိုင်ဖို့နဲ့ကုသပေးနိုင်မှုလောလောဆယ်လူကြီးထူထပ်တဲ့ဒီနေ့တိုင်းဒေသကြီးတွေအားလုံးစီစဉ်နေတယ
်ဟုတ်ကဲ့ဆရာအခုရွေးကောက်ပွဲအပြီးလူနာတွေလည်းအများကြီးတဟုန်တို့တက်မလာပဲနဲ့ဆေးရုံတွေမှာလည်းနည်းနည်းလေးကုနိုင်ပါစေလို့စစ်တောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြမာ